အီဂျစ်သမ္မတမိုဟာမက်မော်ဆီရဲ့လုပ်ပိုင်ခွင့်အာဏာဒီဂရီအသစ်ရယူပြီးတရက်ကြာမှပဲနိုင်ငံရဲ့မြို့တော်တော်များများမှာရှိတဲ့မွတ်စလင်ညီကိုတော်များအဖွဲ့ရုံးခန်းတွေကိုအတိုက်ခံအဖွဲ့ထောက်ခံသူတွေကမီးတင်ရှို့ခဲ့ကြပါတယ်။ဒီအမိန့်ဒီဂရီအသစ်ရသမ္မတမော်ဆီရဲ့ Islamic မဟာမိတ်အဖွဲ့တွေလွှမ်းမိုးထားတဲ့ပါလီမန်လွှတ်တော်ရဲ့မှာအထက်လွှတ်တော်ကိုဥပဒေအရဖျက်သိမ်းခွင့်နဲ့အခြေခံဥပဒေမူကြမ်းအသစ်ရွေးဆွဲခွင့်တွေကိုတားမြစ်နိုင်တဲ့အာဏာကိုသမ္မတကပိုင်ဆိုင်မှာဖြစ်ပါတယ်။ဒီအမိန့်ထွက်ပြီး Ismailပေါ်ဆက်နဲ့ဆွေဆာရဲဆွေတူမြောင်မြို့တော်ဒီမှာရှိတဲ့မွတ်စလင်ညီကိုတော်များဖွဲ့ရုံးငန်းတွေကိုမိရှုခံခဲ့ရတာဖြစ်တယ်လို့နိုင်ငံပိုင်သတင်းတွေကဖော်ပြကြပါတယ်။တော်လှန်ပုန်ကန်မှုကာကွယ်ရေးအတွက်အကြောင်းပြချက်နဲ့သမ္မတမော်ဆီရဲ့လုပ်ပိုင်ခွင့်အာဏာဒီဂရီတိုးမြင့်လိုက်တဲ့သတင်းထွက်ပေါ်လာပြီးတောက်ကြနေကိုင်ရိုမြို့တာဂရာရင်းပြင်မှာဆန္ဒပြသူတွေဆွေးနွေးကြတာဖြစ်ပါတယ်။ဒီကြေညာချက်ဟာတရားမဝင်ဘူးလို့တိုက်ခန့်ဖွဲ့ဝင်တွေကပြောဆိုလိုက်ပါတယ်။မစ္စတာမော်ဆီအနေနဲ့အီဂျစ်ဖာရိုဘီယန်အသစ်တူလို့ကိုကိုကိုကြေညာလိုက်တာဖြစ်တယ်လို့တောက်ကြနှစ်ဆန္ဒပြပွဲကိုတက်ရောက်ဖို့ရှိတဲ့အတိုက်ခံကောင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်မဟာမစ်အယ်ဘရဒီကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂနျူကလ িয়ার စွမ်းအင်အေဂျင်စီအကြီးအကဲဟောင်းနဲ့သဘောထားပြောပြောင်းတဲ့နိုင်ငံရေးကောင်းဆောင်တူကလည်းသမ္မတမော်ဆီဟာနိုင်ငံရဲ့အာဏာကိုထိန်းချုပ်ဖို့ဆောင်ရွက်လိုက်တာဖြစ်ပြီးတော့ဒီအတွက်နောက်ဆက်တွဲပြဿနာတွေရင်ဆိုင်ရနိုင်တယ်လို့သတိပေးပြောဆိုလိုက်ပါတယ်။လောလောဆယ်မှာတော့မွတ်စလင်ညီကိုတော်များဖွဲ့ကိုထောက်ခံသူတွေကသမ္မတကိုထောက်ခံဖို့ကိုင်ရိုမြို့တော်ကနန်းတော်အပြင်မှာဆူယုံနေကြပါတယ်။တောက်ကြနေနှောင်းမိုင်းမှာသမ္မတမော်စီကပြည်သူတွေကိုမိန့်ခွန်းပြောဖို့ရှိပါတယ်။မနေ့ကသမ္မတမူဘရက်ကိုဆန့်ကျင်ခဲ့တဲ့လူလူအုံကြွမှုကိုအကြမ်းဖက်နှိမ်နင်းမှုမှာတာဝန်ရှိခဲ့တဲ့အရင်အစိုးရရရှိဟောင်းတွေကိုပြန်ပြီးတော့တရားစစ်ဆေးဖို့ကိုလည်းသမ္မတကအမိန့်ထုတ်ခဲ့ပါတယ်။